ကချင်လူလိုက်ဖွဲ့ KL ဌာနချုပ်အနီကနေရာ၄နေရာကိုဒီနေ့မနေ့အစောပိုင်းမှာစစ်ကောင်စီကလေကြောင်းပုံချဲတက်ခိုက်ခဲ့တာကြောင့်ကိုဝင်ဆောင်မျိုးသမီးတူထိခိုက်ဒဏ်ရာရခဲ့တယ်လို့ KL ကိုပြန်ချာရေးတာဝန်ခံကပြောပါတယ်။လေကြောင်းကတက်ခိုက်ချိန်မှာတရုတ်နိုင်ငံဘက်ကအချက်ပြသတိပေးထားတွေရှိခဲ့တယ်လို့လည်းပြောပါတယ်။လရှိုးမြင့်မှာတော့တင်းရှောင်နေသူဒေသခံပြည်သူတချို့နေရပြန်လာတွေရှိနေပေမဲ့အများစုကတော့ဒီလေကြောင်းရန်ကိုစိုးရိမ်တာကြောင့်မပြန်ရဲပဲရှိနေပါသေးတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုဇော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ။
ကချင်ပြည်နယ်မိုးမောင်းမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်ဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်ဦးနီးကနေရာလေးနေရာကိုဘုံကျဲတိုက်ခိုက်ခဲ့တာပါဒီကနေ့မနေ့အစောပိုင်းဒေကြောင်းတိုက်ခိုက်မှုကို KIO ပြန်ကြားရေးတာဝန်ကဘုံမူကြီးနော်ဘူးက VOE ကိုအခုလိုပြောပါတယ
်မနေ့ကအမြတ်တကောင်12နာရီကျော်တနာရီချိန်လောက်ပါပေါ့နော်ဝိုင်ထွဲလို့ယူဆရတဲ့ဒီနဲ့ဘုံကျဲတာရှိပါတယ်ခင်ဗျာအဒီကတော့ဟိုမိုက်ဆပ်ပါဆိုတဲ့ကျေးရွာပေါ့နော်အဲ့ဘက်မှာခရီးရန်ဖျားကျောင်းမှာလည်းဘုံကြီးတွေကြပါတယ်နောက်ဒီလူလူတို့ရေဒီကလုံးမှာလည်းကြပြီးမှဝန်ဆောင်ကြီးခင်တူကတော့တာယာရလည်းရှိပါတယ်နောက်ဟိုမုံလေချက်ဘက်မှာလည်းကြပါတယ်မချနာဘုံမောကားလန်းဘောအမြူတိကုံတော်ဘက်မှာလည်းကြပါတယ်ခင်ဗျာအဲ့ဘက်ကလည်းဒီလူလူတို့တည်ထိုက်ခိုက်တယ်ဆိုတာတော့ကြရပါတယ်ဒါလောက်အချိန်နဲ့ဆိုတာတော့အခုမကြားရသေးပါဘူးခင်ဗျာ
။လိုင်ဇန်မျိုးအနီးတက်ခတ်ချိန်မှာတရုတ်နိုင်ငံဘက်ကအချက်ပြသတိပေးတာတွေရှိခဲ့ကြောင်းလည်းဆက်ပြောပါရစေ
။တရုတ်ဘက်ကတော့ဒီကတော့ဟိုနေဆက်လုံချုံကြီးအရာပေါ့နော်။လေကြောင်းဟိုသူတို့ဖိုက်တာတွေပြန်ဝေးတဲ့အနေထားတွေနောက်အချက်ပြတဲ့ဒီကြီးဒီပစ်ပေါက်တာတွေတော့ရှိပါတယ်။ဟိုပစ်ခတ်တာမျိုးတွေတော့မရှိပါဘူးခင်ဗျာ။
မိုင်လန်ခက်ရွာဟာလိုင်ဇာမျိုးအနီးမှာတည်ရှိပြီး2023ခုနှစ်အောက်တိုဘာလအတွင်းကလက်နက်ကြီးကျရောက်ခဲ့တာကြောင့်ကလေး၁၁ဦးအပါအဝင်လူ30နီးပါးတေဆုံးခဲ့တဲ့နေရာဖြစ်ပါတယ်။ဒီဖြစ်စဉ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလို့ KIO ကပြောဆိုပြီးစစ်ကောင်စီကတော့ KIA ကရန်တုံလောင်ယုံပောက်ကွဲတာလို့ညင်းဆိုထားပါတယ်။မြို့သစ်နဲ့ကုန်းလောကတော့မုံမောက်မြို့နယ်အတွင်းမှာတည်ရှိပြီးပြီးခဲ့တဲ့မတ်လက KIA ကသိမ်းယူခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတော့တအောင်းအမျိုးသားလူမျိုးရေးတက်မတော် TNL ထိန်းချုပ်ရာရှမ်းပြည်နယ်မြောက်ပိုင်းကကွက်ခိုင်မြို့ကိုစစ်ကောင်စီကဘုံကျဲတက်ခိုက်တာရှိခဲ့ကြောင်းကွက်ခိုင်မြို့ကလူမှုကယ်ဆယ်ရေးဝန်ထမ်းတအူးကပြောပါတယ
်။ပြရတော့အဲ့ဒီဒီရက်ကွက်ဒီရဲ့နောက်ကျော်ပေါ့ဂျွာရဲလောက်စစ်တပ်ရှိနေမှာဂျွာလေတော့အဲဒီကိုခြားသွားတယ်လို့ကြားရတယ်
။ဒီဘုံကျဲတက်ခိုက်မှုမှာကယ်ဆယ်ရေးအဖွဲ့တွေမတွားရောက်နိုင်တာကြောင့်အထူးအခိုက်အခြေအနေမသိရကြောင်းနဲ့လောလောဆယ်မှာတော့ကွက်ခိုင်မျိုးကဒေသခံတွေဟာဘေးလွတ်ရာအနီးအနားကကြေးရွာတွေကိုတင်းရှောင်နေကြကြောင်းပြောပါတယ်။ဒီလ9ရက်နေ့ကလည်းကွက်ခိုင်မျိုးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီကလေကြောင်းက၄ချိန်လောက်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူ6ဦးသေဆုံးပြီး10ဦးခန့်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီလ6ရက်နေ့ကတော့တီဘောမျိုးနယ်နောင်ကော်ကြီးကြေးရွာကိုစစ်ကောင်စီကဘုံကျဲခဲ့တာကြောင့်တန်ခါတစ်ပါးပြန်လည်တော်မူပြီးနောက်တက်တပါထိခိုက်ဒဏ်ရာရခဲ့တယ်လို့အမျိုးသမီးတဦးသေဆုံးခဲ့ကြောင်းလဲ TNL ကသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့လနဲ့ဒီလဇာမိုင်းနေမှာ MNDAA ထိန်းချုပ်ရာလောက်ကင်တဲ့တိမ်နီမျိုးတွေကိုစစ်ကောင်စီက6ချိန်တိုက်ခိုက်ခဲ့တာမှာအရက်သားအနည်းဆုံး15ဦးသေဆုံးခဲ့ကြောင်း MNDAA ကသတင်းထုတ်ပြန်ထားပါတယ်။စီရေးလစ်လာတုံးသက်သူတွေကတော့လာရှိုးအခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်ကို MNDAA 6ကန့်တက်တွေကတင်းယူပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းတက်ခိုက်တာတွေတိုးမြင့်လှုပ်ဆောင်လာကြောင်းပြောပါတယ်။လာရှိုးမြို့မှာတော့အခုအခါတင်းရှောင်နေသူတချို့နေရပြန်လာတာတွေရှိပေမဲ့အများစုကလေကြောင်းရံကိုကြောက်တာကြောင့်မပြန်ရဲသေးကြောင်းစစ်ရှောင်နေသူလာရှိုးမြို့ကတဦးကပြောပါတယ
်။ပြန်နေသူကပြန်ကြည့်တယ်ကျန်စီကျန်လီကဘောတော့တော့နေပါပြီ။သူကဆိုင်မလို့ဝေးရှိသေးတယ်။အစိစအားကြီးမှာတော့အခုတော့ဒီလိုတော့ဆောက်ပါတော့ဗျာ။အဲ့တော့တိတ်ပြီးတော့လည်းမပြန်မီရဲ့ဒီတော့ဒီဘယ်လိုတော့လို့ပေါ့နော်
။လာရှုမြို့မှာလောလောဆယ်တယ်လီဖုန်းနဲ့အင်တာနက်အဆက်အသွယ်တွေပြတ်တောက်နေပြီး MNDAA အဖွဲ့ကရက်ကွက်တွေအတွင်းမှာအချိန်ပိုင်းနဲ့အင်တာနက်လိုင်းသုံးနိုင်အောင်ဆောင်ရွက်ပေးတာတွေရှိနေသလို UWSA ဝါတပ်ဖွဲ့ဆက်ဆံရေးရုံးမှလည်းအင်တာနက်အသုံးပြုနိုင်အောင်စီစဉ်ပေးတာတွေရှိနေပါတယ်။ဒီရက်ပိုင်းတွေမှာတော့စစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေကြားမှာနောင်ချုံမြို့နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေသလိုပြင်ဦးလင်မြို့ကိုဝင်ရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ဒေသခံပြည်သူတွေနဲ့စစ်ကောင်စီမိသားစုဝင်တွေမန္တလေးဘက်ကိုပြောင်းရွှေ့တာတွေရှိနေပါတယ်။ရှမ်းမြောက်ဒေသတိုက်ပွဲတွေအတွက်တရုတ်နိုင်ငံကကမကထာပြုပြီး6ကြိမ်မြောက်ဟိုက်ကင်ဆွေးနွေးပွဲကိုကျင်းပဖို့စီစဉ်ခဲ့ပေမဲ့စစ်ကောင်စီကတက်ရောက်ဖို့ညှင်းဆဲခဲ့တဲ့နောက်တရုတ်အထူးကိုယ်စားလှယ် တင်းစီကျွမ်းဟာနေပြည်တော်ကိုရောက်ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တောင်တီယန်နယ်လေကိုကန့် MNDAA နဲ့ရခိုင် AA ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ကတော့စစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲမြို့ရွာတွေအပေါ်ဘုံကျဲတက်ခိုက်တာတွေရပ်ဆိုင်းစေဖို့အတွက်တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံတွေကဝိုင်းဝန်းတားဆီးပေးကြဖို့တောင်းဆိုထားပါတယ်ခင်ဗျာ။